Republican Party တွင်သမရလောင်းရွှေဘွဲမှာထိတ်ဆုံးကအသာစီးရနေတဲ့သမရဟောက်တောင်နဲ့ထရန့်ကိုရှင်ပြိုင်နိုင်မဲ့သူလို့ယူဆထားတဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒီဆန်တစ်နှုတ်ထွက်သွားပါပြီ။ဒါကြောင့်ဒေသဆန်တော်ချိန်အင်ကာနေ့ New Hampshire ပြည်နယ်မှာချင်းပါမဲ့ Party တွင်သမရလောင်းရွှေဘွဲမှာပြိုင်ဘက်တဦးတည်းသာကျန်းရှိတော့တဲ့ American သံမတ်ကြီးဟောင်း Nikki Haley အတွက်ထရန့်ကိုရှင်နိုင်ချောင်းသူ့အနေနဲ့ပြသဖို့နောက်ဆုံးအခွင့်အလမ်းလို့သုံးသက်ချက်တွေရှိနေပါတယ်။အမေရိကန်နိုင်ငံရေးကိုစောင့်ကြည့်နေတဲ့နယူးယောက်ကမြန်မာနယ်ပွားကိုမိုးချန်းကိုမိုက်အင်ဂျင်နိုင်က Zoom ကနေဆက်သွယ်မိမြန်ထားပါတယ်ရှင်
။အခုဒီ New Hampshire ပြည်နယ်မှာပေါ့နော်ဒေတာစံတော်ချိန်ဆုံးအင်္ဂါနေ့ပေါ့လေ။အဲ့ဒီမှာဒီ Republican Party တွင်ဒီသမရလောင်းရွေးပွဲပေါ့လေ။အဲ့ဒီဟာကိုသူတို့ကျင်းပမယ့်အနေအထားမှာလက်ရှိဒီAmerican DP ထောင်စုတွင်တည်င်းဌာနတချို့ရဲ့လူမှုစစ်တမ်းတွေအများဆိုလို့ရှိရင် New Hampshire ပြည်နယ်မှာဒီမဲဆန္ဒရှင်90ရာခိုင်နှုန်းလောက်ကသမရဟောက်ဒေါ်နယ်ထရန့်ကိုထောက်ခံနေပြီးတော့ဂျန်နက်ဒီ39ရာခိုင်နှုန်းလောက်ကတော့ဒီ American နိုင်ငံရဲ့ဒီကုလသမဂ္ဂဆိုင်ရာ American တမတ်ကြီးဟောင်းဒီ Nikki Haley ကို39ရာခိုင်နှုန်းလောက်ထောက်ခံနေပေါ့နော်ဆိုတော့အဲ့တော့အခုဒီ New Hampshire ပြည်နယ်မှာကျင်းပမယ်ဒီ Republican Party တွင်သမရလောင်းရွှေပွဲကိုဘယ်လိုသုံးသပ်လဲရှင
်ကျွန်တော်အနေနဲ့ကဒီ Nikki Haley ပေါ့နော် Nikki Haley အမျိုးသမီးတက်လာဖို့အတွက်မျှော်လင့်တယ်Nikki Haley တက်လာတယ်ဆိုရင် Republican Party အတွက်တင်မကဘူးရွေးကောက်ပွဲတစ်ခုလုံးအတွက်ပါတော်လေးကိုလှုပ်လှုပ်ရွရွဖြစ်သွားလိမ့်မယ်လို့ကျွန်တော်ထင်တယ်ဘာကြောင့်လဲဆိုတော့အမေရိကမှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်ဖို့အတွက်ကိုဒီမိုကရက်ကစ조사ခဲ့ပြီမဲ့လို့တစ်ချိန်ကပေါ့နော် Hillary Clinton နဲ့조사ခဲ့ပြီမဲ့လို့မအောင်မြင်ခဲ့ဘူးအကယ်၍ Republican ကဦးဆောင်ပြီးတော့တင်လိုက်နိုင်လို့ရှင်တော့ဒါတော်တော်လေးလှုပ်လှုပ်ရွရွဖြစ်သွားမယ်လို့ကျွန်တော်မျှော်လင့်တယ်အဲ့ဒါမျိုးဆိုလို့ရှင်တော့ဒီမိုကရက်ဘက်ကလည်းပဲဒီမိုကရက်တော့မဟုတ်ဘူးပေါ့ဒီအထူးသဖြင့်ဒီကြားလူတွေပေါ့နော်အကြားလူတွေ ਨੇ silent majority လို့ခေါ်ပါပေါ့နော်အဲ့ဒီ independent အနေနဲ့ဆိုတော့ကောင်းဒီကြားလူတွေအနေနဲ့ဆိုတော့ကောင်းဒါ Nikki Haley ကိုနည်းနည်းလေး Nikki Haley အနေနဲ့ဆွဲဆောင်မှုလုပ်နိုင်တယ်လို့ကျွန်တော်ယူဆတယ်အဲ့လိုလူမျိုးတွေ
ဒီ New Hampshire ပြည်နယ်မတိုင်ခင်မှာ Iowa ပြည်နယ်မှာပြုလုပ်တဲ့ Republican Party တွင်သမ္မတလောင်းနေရွေးပွဲမှာသမ္မတဟောက်ဒေါ်နယ်ထရန့်ကရှေ့ကပြေးသွားပြီးတော့ဒီ Nikki Haley ကတော့ဟိုပါတော့ Donald Trump ထဲတော့တော်တော်လေးနည်းတယ်ပေါ့နော်အဲသူတို့ထောက်ခံမဲတော်တော်နည်းနေရဆိုတော့အဲ့ဒီအခြေအနေရောဘယ်လိုမြင်လဲ
ဟိုဒီ Nikki Haley အနေနဲ့ကအရှင်းရှင်းပြောရရင်ပွဲဥထွက်လीနော် Iowa ဆိုတာပွဲဥထွက်မှာဘယ်လိုဖြစ်မလဲဆိုတာဟိုသူတို့တွေနဲ့ခမန်းခက်နေတယ်ဘာကြောင့်ခမန်းဆိုပြည်သားမှန်ဟိုပြည်သူတွေကလည်းပဲပြည်သားသားမှန် Republican Party ဝင်တွေကလည်းပဲမဲလာထဲကြရတာဖြစ်တဲ့အတွက်ကြောင့်ဘသူတွေကဘလောက်ထိဘလိုမျိုးမဲထဲကြမလဲဆိုတော့သူတို့တွေ ਨੇ ဟိုမခံမနိုင်ဘူးပေါ့နော်အချမ်းမြင့်သူတို့ခံမနိုင်တာတော့ဟလာခေါင်းဆောင်တွေပေါ့ခေါင်းဆောင်တွေအနေနဲ့ဘသူဘက်ကယက်တည်တယ်ဘလိုယက်တည်တယ်လဲအဲ့အဲ့ဒါမျိုးတော့ကိုယ်ပဲညှော်လင့်ပြီးတော့မှခေါင်းဆောင်ဒီခေါင်းဆောင်နဲ့သူတို့ယက်တည်တယ်ဆိုသူနောက်ကပြည်သူလူထုကတော့ပါလာမှာပဲဆိုတော့ညှော်လင့်ချက်လေးနဲ့ပဲသွားနေရတဲ့အနေအထားပေါ့ဆိုတော့ပွဲဥထွက်ကအဲ့ဒီမှာခမန်းခက်သွားတယ်ဆိုတော့ဒါပေမဲ့ပွဲဥထွက်ကပြီးသွားပြီနောက်တစ်ဆင့်ရောက်တဲ့ဒီ New Hampshire ပြည်နယ်ရောက်တဲ့အချိန်ကျတော့ဒါကအနေအထားတစ်ခုကြာနဲ့တိလာလမ်းစာရလာလမ်းစာရလာပြီးတော့အဲ့ဒီပုံမှာလမ်းစာကိုထန့်နေလာတာထန့်နေလာတဲ့အချိန်ကျတော့အခုဆိုရင်ဟလာဘီလီယံနာတထေးတွေက Nikki Haley ဘက်ကနေပြီးတော့မှပို့ပြီးတော့တွန်းအားတွေပေးလာတယ်ဘာကြောင့်လဲဆိုတော့သူတို့သိတယ် Donald Trump က Republican Party ရဲ့ခေါင်းဆောင်တကယ်ဟိုအော် nominate ပေါ့နော်အားလုံးကနေပြီးတော့မှသူ့ကိုဟိုတင်ပေးလိုက်ခဲ့သူရှိတော့ထိုးတင်ပေးလိုက်ခဲ့သူရှိတော့သူတို့ရှုံးနိုင်တယ်ဆိုတော့သူတို့သိနိုင်သူတို့ခမန်းနိုင်တယ်လို့ကျွန်တော်တော့အလိုမျိုးယူဆတယ်ပေါ့လေ
အဲ့တော့နောက်တစ်ခုကဒီ Republican Party တွင်သမ္မတလောင်းရွေးပွဲတွေမှာအဓိကတော့ဒီ Donald Trump ကိုအခုံးကြီးရှင်နိုင်မဲ့ဒီ Florida ပြည်နယ်ကအုပ်ချုပ်ရေးမှူး Ron DeSantis ကသူကအခုဆိုလို့ရှိရင်သူအခုနောက်ထပ်သမ္မတလောင်းရွေးပွဲတွေမှာသူမပါတော့ဘူးပေါ့နော်။နောက်ပြီးတော့သူက Donald Trump ကိုလည်းထောက်ခံနေဆိုပြီးတော့သူပြောသွားတယ်။အဲ့တော့ဒီတနည်းအနေနဲ့ပေါ့နော်သူကြေညာလိုက်တော့အဲ့ဒီဟာဘလို့ရိုက်ခတ်မှုတွေရှိနေရှင်
။ပရမတော့ဒီကျွန်တော်အမြင်မှာတော့ DeSantis က အစောပိုင်းကာလတွေမှာတော့ဒီ scientist အနေနဲ့အလားအလာရှိတယ်လို့ကျွန်တော်စခဲ့တယ်ပေါ့နော်။ဘာကြောင့်လဲသူ့ရဲ့ record ပညာရေး record ပေါ့သူ့ရဲ့ဒီ American တပ်မှာနော် American စစ်တပ်မှာတကယ်ကိုထူးထူးချွတ်ချွတ်ပျော်ပျော်မြဲမြောင်းနဲ့စွမ်းဆောင်ခဲ့တဲ့အဲသူ့ရဲ့တမိုင်းကြောင်းအရာကိုပေါ့နော်ဒီလူကထူးချွတ်တဲ့လူတစ်ယောက်ဖြစ်တယ်။ဒါပေမဲ့တကယ်တော့နိုင်ငံရေးကောင်းဆောင်လုပ်လာတဲ့အချိန်ကျတော့အဲ့လိုစာပေမှာထူးချွတ်ညုံနဲ့အာလားတခြားအလုပ်ကိစ္စတွေမှာထူးချွတ်ညုံနဲ့လည်းမလွယ်လှဘူးနိုင်ငံရေးလောကတစ်မျိုးလीနော်ဆိုတော့အဲ့ဒီကျတော့အခုဒီနိုင်ငံလောကရောက်လာတဲ့ဆီကျတော့သူ့မှာအားနေချက်တွေချုံရင်းချက်တွေတွေ့လာရတယ်အဲအဲ့ဒီပုံမှာမူတည်ပြီးတော့မှကျွန်တော်ထင်တယ်အဲတချို့လည်းမထောက်ခံကြတော့ဘူးပေါ့သူတစ်ဖြစ်ဒီသူ့ရဲ့ပြည်နယ်ထဲမှာကိုနိုင်ပင်လင်းသူ့ကိုမထောက်ခံကြတဲ့လူတွေလည်းများကြီးရှိတယ်အာတော့တပြည့်နဲ့ထဲမှာလည်းပဲဒီ Republican တွေကြားထဲမှာတော်တော်များများကငိုကြဲကသူကဒီ Donald Trump ကိုဟိုတကယ် Donald Trump မှာ Donald Trump ဆိုပြီးတော့မှဒီအဲ့ဒီအမားခိုင်းနေရရှိတာဘူးเนาะတကယ်အမားအုပ်စုတွေရရှိတော့သူတို့တွေကစိတ်ဆန္ဒမပြောင်းကြဘူးပေါ့เนาะအဲ့အဲ့လိုမျိုးတော့ဖြစ်တာပေါ့နောက်တစ်ခုကလည်းပဲကျွန်တော်ရှင်းတယ်ဒီ status ကိုနှိမ့်ကလည်းပဲစီယုံရေးအားနေသွားတယ်လို့သူဟိုတနေ့ကဝန်ခံထားတာကိုကျွန်တော်တွေ့လိုက်ရတယ်